တနတ်သမား10ဦးအပါအဝင်လူပေါင်း28ဦးသေဆုံးခဲ့ရတဲ့ပါကစ္စတန်နိုင်ငံကအလုအများဆုံးလေစီကိုဝင်တိုက်ခဲ့တာဟာသူတို့လက်ချက်ဖြစ်တယ်လို့တာလီဘန်တွေကပြောလိုက်ပါတယ်။လက်နက်အပြည့်စုံကင်ထားတဲ့စစ်သွေးကြော်တွေကကရာချီမြို့ဂျင်နာအပြည့်ပြည့်ဆိုင်ရာလေစီထဲကအဝင်ထွက်နေရဟောင်းတစ်ခုကိုထိုးဖောက်ဝင်ရောက်ခဲ့တာကြောင့်ရဲတပ်ဖွဲ့ဝင်တွေစစ်သားတွေနဲ့9နာရီကြာတိုက်ပွဲဖြစ်ပြီးတနင်္လာနေ့အစောပိုင်းကမှပြီးဆုံးခဲ့ပါတယ်။လေစီလူညုံရေးဝန်ထမ်းဝစ်စုံတွေကိုအယောင်ဆောင်ဝစ်ဆင်ထားတဲ့စစ်သွေးကြော်တွေဟာကုန်တင်ကုန်ချနဲ့တိကျလေရင်တွေအတွက်အဓိကအသုံးပြုတဲ့နေရာစီပြစ်ခတ်ဝင်ရောက်ခဲ့ပြီးတဲ့နောက်တိုက်ပွဲဖြစ်ပြီးရဲတပ်ဖွဲ့ကတပ်လူဖြစ်ဖြစ်ကိုကိုကိုအသေးခံဖောက်ခွဲလို့ပဲဖြစ်ဖြစ်တည်ဆုံသွားခဲ့ပါတယ်။လက်ပစ်ဘုံတွေဒုံးကျည်ပြစ်ဒဏ္ဍာရီတွေနဲ့ဂျင်နာပြည်ဆိုင်ရာလေစီထက်ကိုပြစ်ခတ်ဝင်ရောက်ခဲ့ကြတာလို့တာဝန်ရှိသူတွေကပြောပါတယ်။လေစီဝန်ထမ်း၄ဦးအပါအဝင်လူညုံရေးတပ်ဖွဲ့ဝင်အများအပြားတည်ဆုံခဲ့ပေမဲ့ခီးတဲ့တယောက်မှထိခိုက်ဒဏ်ရာရတာမရှိခဲ့ပါဘူး။